မြင်းကြံခိုင်နထိုးကြီးမြို့နယ်တဲကလက်ဝဲရွာကိုစစ်တပ်ကလေကြောင်းကနေပုံချဲတက်ခိုက်တာကြောင့်ဒီတချို့ထိခိုက်ပျက်စီးပြီးဒေသခံတအူးထိခိုက်ဒဏ်ရာရခဲ့ပါတယ်။လေကြောင်းတက်ခိုက်တာတွေမကြာခဏရှိနေတာကြောင့်လူမှုဘဝတွေပုံမူထိခိုက်လာနေရတယ်လို့လည်းဆိုကြပါတယ်။နထိုးကြီးမြို့နယ်တဲကခြေတွေကရန်ကုန်ကပေးပို့ထားတာကိုကိုညံဝဲအောင်ကပြောပြပေးပါအောင်ဗျာ
။မန္တလေးတိုင်းမြင်းကြံခိုင်နထိုးကြီးမြို့နယ်တဲကလက်ဝဲရွာကိုဇန်နဝါရီ23ရက်ညပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကနေပုံချဲတိုက်ခိုက်ခဲ့တာပါ။လေအင်းတစုပျက်စီးပြီးထိခိုက်ဒဏ်ရာရသူတို့လည်းရှိခဲ့ပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့်ကျေးရွာထဲမှာဆက်နေရတဲ့သူတချို့သာရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ
်။နထိုးကြီးမြို့နယ်လက်ဝဲကြီးကမျက်မြင်ရယ်၃ခွဲတပိုက်ရောင်နဲ့သူကဟိုပေါ့ကောင်းမြန်နေပြီးတော့ပတ်ပြီးတော့သူကအမှသူကပေါ့လေဝဲနဲ့ပြူးဆိုင်နေရတာလေပြူးဆိုင်နေတာသူတော့မလီဟိုဝဲနေပြီတို့ပြောတော့ချိုက်တယ်နဲ့တော့ပြစီသွားနည်းနည်းဒီနေ့ပြစ်တာတော့ခဏတိုင်းပဲအဲ့တော့ရွာထဲမှာဒီသားတဲ့ပြည်သူတွေကနေပြီးအထိတ်လက်ဖြစ်ပြီးတော့ရွာထဲမှာမနေကြတော့ဘူးအခုဟိုဘာပေါ့တော့သူတို့ချက်ပြုတ်ခါတောက်တယ်ဆိုတော့ဒီနေ့နေနေဆိုတော့ရွာတော့သူ့အရှင်မျိုးဒီမှာတော့နည်းနည်းချက်ရွာမှာရွာထဲမှာမြင်မောင်းဘူးဘာလို့တော့ဒီထဲမှာချက်ပြုတ်ထားပြီးတော့ညအိပ်ပြီးတော့ဆိုင်ကျင်းနေနေဒီသားကြံနေရအဲ့ဘာပေါ့ဟိုသူစစ်ချောင်းတဲ့ပုံနဲ့လူနေနေရတာပေါ့ကွာလေရင်စကြောင်းတော့မရှိဘူးလေရင်လေရင်လေအဓိကကြောက်ရတာလေရင်လေကတော့ကျွန်တော်ပြောတဲ့အားရဟောင်းမသားတဲ့ကြောက်လို့တော့ဒီချင်းအားညညဆိုရင်စစ်ဆောင်တဲ့ပုံစံမျိုးနဲ့စားနေရမှာပြောင်ပြောင်အေးရတယ
်လက်ဝဲရွာဟာအရင်ကလည်းမကြာခဏဆိုသလိုလေချောင်းကနေဘုံကျဲတိုက်ခိုက်ခံရတာရှိတဲ့အပြင်မြင်းညံမျိုးခမရ15တန်ရင်တွေကနေ120မမလက်နဲ့ကြီးတွေနဲ့ပြစ်ခတ်တာကြောင့်နေရင်တွေပျက်စီးမိလောင်ပြီးဒေသခံတွေသေဆုံးတာဒဏ်ရာရရှိတာတွေရှိတာကြောင့်စိုးရင်ပြီးဒေသခံအများပြဘေးလွတ်ရာကိုရွှေပြောင်းနေထိုင်ကြရတာလည်းဖြစ်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေအတွက်သွားရေးလာရေးနေထိုင်ရေးနဲ့လူမှုစီးပွားရေးဘဝတွေတိတိတသာထိခိုက်လာရတယ်လို့ဒေသခံတို့ကလည်းပြောပါတယ
်။စိုးရင်ရတာတော့ကိုယ်စိုးရင်ရတာပေါ့ဗျာ။သွားမှုလာမှုဆိုတာလည်းသွားမှုလာမှုအရခက်ခဲ။ဒါကသွားကြတော့တကယ်မသိတော့ကြောင်းမသားစုတွေရတယ်။နောက်ကဒီကြောင်းရံနေဟိုသွားလာတဲ့ချိန်ကသူကမချအောင်ဆိုတော့ပြောမြာသူကကောင်းဝင်မှာဖြတ်တန်းနေရတော့သူချကျင်တော့လည်းပါမပါဘုံပါမယ်မပါလို့ဆိုရင်သူချကျင်တော့လည်းချခဲ့တာဆိုတော့အဲ့တော့အတပြောမြာလူမျိုးရှိသွားကြီးကတော့အားလုံးကပြက်ပြဲသွားပေါ့သွားကျင်လည်းတော့လုံးချင်လိုက်အလုပ်ဝတဲ့ချက်ချက်နဲ့လုံးစားလို့မရတော့
ဇန်နဝါရီ24ရက်မနက်7နာရီခွဲမှာလဲမိတိလာခရိုင်မလိုင်မြို့နယ်တဲကတရက်ကန်ကြီးွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်တာကြောင့်နေအိမ်တလုံးပျက်စီးပြီးဒေသခံတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။မြင်းကြံခရိုင်တွေကကြေးရွာတွေဖြစ်တဲ့ငဇွန်မြင်းကြံနထိုးတောင်သာမြို့နယ်တွေကို2024ဒီဇင်ဘာလကစလို့စစ်တပ်ကဒေသောင်းကနေဘုံကျဲတိုက်ခိုက်တာတွေအရှိန်မြင့်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။ဒီလိုတိုက်ခိုက်တဲ့နေရာမှာ Jet Fighter တွေအပြင်စက်တန့်လေတီးတွေကိုပါပုံမူပြီးတော့အသုံးပြုဘုံကျဲတိုက်ခိုက်တာတွေလှုပ်လာတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျ